မြန်မာနိုင်ငံမှာစစ်တပ်ကအနာသိမ်းပြီးနောက်ပိုင်းနှစ်နှစ်အတွင်းဘာသာပေါင်းစုံကလူမှုအတိုင်းဝိုင်းတွေအလုံးပြိနှိပ်ခံထားရတယ်လို့ကျွမ်းကျင်သူတွေကအမေရိကန်နိုင်ငံကဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USCIRF ရဲ့ဗုဒ္ဓဦးနေ့ကြားနာပွဲမှာထောက်ပြကြပါတယ်။အနာသိမ်းမှုကြောင့်လူမျိုးစုတွေနဲ့ဘာသာရေးဆိုင်ရာလူနည်းစုတွေအကြားအခြေအနေတွေပိုဆိုးသွားစေခဲ့တယ်လို့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မလေးရှားနဲ့ထိုင်းနိုင်ငံတွေကိုထွက်ပြေးရတဲ့ဘာသာရေးဆိုင်ရာဒုက္ခသည်တွေအပေါ်ဆိုးကျိုးတွေအများကြီးဖြစ်ပေါ်ခဲ့ပါတယ်။ဒီကြားနာဆွေးနွေးပွဲကိုတက်ရောက်ခဲ့တဲ့ကိုငိမ့်ချန်းကတင်ပြထားတာနားဆင်ကြပါခင်ဗျာ
။အနာသိမ်းထားတာနှစ်နှစ်ပြည့်တဲ့မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေတွေကိုကောင်းမွန်လာအောင်ဘယ်လိုလှုပ်ဆောင်မလဲဆိုတာအကြံပြုဖို့အတွက်အမေရိကန်ရဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် USF ကဖေဖော်ဝါရီလ10ရက်နေ့ကမြန်မာရေးကျွမ်းကျင်သူတွေနဲ့ကြားနာဆွေးနွေးခဲ့ပါတယ်။မြန်မာစစ်တပ်ဟာတမိုင်းကြောင်းအရဗုဒ္ဓဘာသာမဟုတ်တဲ့ကိုးကွယ်ရာဘာသာကြီးတွေကိုအစွဲနဲ့နိုင်ငံခြားကလွှမ်းမိုးမှုတွေအဖြစ်သတ်မှတ်ထားပြီးမကြိုဆိုခဲ့တဲ့အကြောင်းနဲ့လက်ရှိအာဏာသိမ်းပြီးနှစ်နှစ်အကြာမှာတော့မြန်မာဗုဒ္ဓဘာသာအများစုအပါအဝင်စစ်တပ်ကိုဆန့်ကျင်တဲ့ဘာသာရေးအတိုင်းဝိုင်းအလုံးနှိပ်ကွပ်ခံနေရကြောင်းတန်တမန်ဟောင်းလည်းဖြစ်အမေရိကန်ငြိမ်းချမ်းရေးအင်စတီကျူကအကြီးတန်းအကြံပေးလည်းဖြစ်တဲ့ Brussels Club ကအခုလိုပြောပါတယ်
The way the conflict has progressed has affected all three of the major religions.
ပဋိပက္ခဖြစ်တဲ့ပုံစံတိုးလာတာနဲ့အမျှဗုဒ္ဓဘာသာအပါအဝင်အဓိကဘာသာရေးသုံးခုစလုံးထိခိုက်နေတာပါ။ဘာသာရေးခေါင်းဆောင်တွေနဲ့အဆောက်အုံတွေလည်းစစ်တပ်ရဲ့တိုက်ခိုက်တာကနေမလွတ်ပါဘူး။ဒါပေမဲ့တိုက်ခိုက်မှုပုံစံတွေအရဘာသာရေးကိုအကြမ်းဖက်တဲ့နေရာမှာစစ်ရေးအရစဉ်းစားပြီးလှုပ်ဆောင်လာတာဖြစ်ပုံရပါတယ်။ဘာသာရေးပေါ်အရင်ကရှိခဲ့တဲ့အစွဲတွေပေါ်မှာလည်းမူတည်ပြီးတော့စစ်ကောင်းဆောင်တွေကဘာသာရေးကောင်းဆောင်တွေနဲ့အဆောက်အုံတွေဟာတော်လှန်ရေးအင်အားစုတွေအတွက်ထောက်ပံ့မှုနဲ့လုံခြုံမှုပေးနေတယ်လို့ရှုမြင်နေကြတယ်လေ။ဒါကြောင့်ကျွန်မပြောခဲ့သလိုပါပဲစစ်တပ်ကိုဆန့်ကျင်တဲ့ဘာသာရေးသုံးခုစလုံးအနည်းနဲ့အများတော့စစ်တပ်ရဲ့ပြစ်မှတ်ထားခံနေရတာပေါ့လေ
။အာဏာသိမ်းစစ်ကောင်းဆောင်ဟာတရားဝင်မှုကိုရဖို့အတွက်ဗုဒ္ဓဘာသာအမျိုးသားရေးဝါဒီတွေနဲ့အနီးကပ်ပူးပေါင်းလှုပ်ဆောင်နေတယ်လို့လည်း USF ဘာသာရေးလွတ်လပ်ခွင့်ကော်မရှင်က2022ခုနှစ်ကနှစ်စဉ်ထုတ်ပြန်တဲ့အစည်းအဝေးခန်းစာမှာထောက်ပြထားပါတယ်မြန်မာစစ်ကောင်စီကတော့အခုလိုပြောဆိုမှုတွေကိုအမဲလိုပယ်ချလေးရှိပါတယ်ရိုဟင်ဂျာမွတ်စလင်တဦးဖြစ်တဲ့ကိုကျော်ဇေယဝင်းကလည်းသူ့အတွေ့အကြုံကိုအခြေခံပြီးဘာသာရေးအရလူမျိုးရေးအရခွဲခြားဖိနှိပ်တာကိုကိုယ်တိုင်ကြုံတွေ့ခဲ့ရတဲ့အကြောင်းသက်သေခံသွားခဲ့ပါတယ်နေပေါင်းများစွာစစ်တပ်ရဲ့လုံခြုံရေးအရနဲ့လူနည်းစုစန့်ကျင်ရေးဝါဒဖြန့်မှုတွေကြောင့်မြန်မာပြည်သူအများစုဟာဘာသာရေးလွတ်လပ်ခွင့်ဆိုတာကိုအစ္စလမ်ဘာသာရေးလွှမ်းမိုးမှုအစိပ်အပိုင်းအဖြစ်မြင်တဲ့အကြောင်းနိုင်ငံတကာ Republican Institute IRI မှာမြန်မာနိုင်ငံဆိုင်ရာကျွမ်းကျင်သူအဖြစ်လုတ်ကင်နေတဲ့ကိုကျော်ဇေယဝင်းကပြောဆိုဆွေးနွေးခဲ့ပြီးအမေရိကန်အစိုးရအနေနဲ့မတူကွဲပြားတဲ့အတိုင်းအဝိုင်းတွေကြားငြိမ်းချမ်းစွာအတူရှင်တွဲနေထိုင်ရေးကိုမြင့်တင်ဖို့အခုလိုပြောဆိုခဲ့ပါတယ
် So as such the US and its policymakers should utilize
American အစိုးရနဲ့မူဝါဒချမှတ်သူတွေအကြားထိန်ချောင်းမှုတွေရှိနေတယ်ဆိုတော့လုံခြုံရေးဆိုင်ရာဆွေးနွေးပြောဆိုမှုတွေနဲ့ဒီလိုအနေထားကိုဖြည့်ရှင်းဖို့မူဝါဒတွေကိရိယာတွေသုံးသင့်ပြီးတစ်ချိန်တည်းမှာလဲရိုဟင်ဂျာတွေအနေနဲ့အတိုင်းဝိုင်းအတွင်းဝန်ဆန့်သွားစေဖို့နဲ့မတူကွဲပြားတဲ့အတိုင်းဝိုင်းတွေအကြားငြိမ်းချမ်းစွာအတူရှင်သွဲနေထိုင်ရေးမြင့်တင်ဖို့လှုံ့ဆော်သင့်ပါတယ
်စစ်တပ်ကတော်လန်ရေးအင်အားစုတွေကိုလေကြောင်းတိုက်ခိုက်မှုတွေနဲ့ပတ်သက်ပြီးတော့အမေရိကန်ပြည်ထောင်စုမယ်ရီလန်းချင်းလူမျိုးစုများအသင်းကအမှုဆောင်ဒါရိုက်တာဇိုသူးမုံကလည်းအမေရိကန်အစိုးရအနေနဲ့လှုပ်ဆောင်တဲ့အချက်တွေကို Skype ကနေတဆင့်အခုလို့ပြောသွားပါတယ်
။တိုက်ခိုက်မှုကကာကွယ်နိုင်ဖို့ဆိုပြီးတော့ National Unity Government NUG ရဲ့ပြီးတော့တိုင်းဒေသလက်နက်ကိုင်ဖွဲ့စည်း Ethnic Armed Organization ရဲ့အဖွဲ့အစည်းတွေနဲ့လှုပ်ပြီးတော့ဒီနီးပြာပိုင်းဆိုင်ရာကူညီဖို့နောက်တစ်ခုကပစ္စည်းကိရိယာတွေကူညီဖို့အဲ့ဒါကျွန်တော်တောင်းဆိုတယ
်မြန်မာနိုင်ငံမှာခရီးရန်ဘာသာဝင်တွေပြစ်မှတ်ထားတိုက်ခိုက်ခံနေရတာကြောင့်ဒီလိုတိုက်ခိုက်မှုတွေကိုလူသားမျိုးနွယ်အပေါ်ကျူးလွန်တဲ့ရာဇဝတ်မှုတွေအဖြစ်သတ်မှတ်ဖို့နဲ့အမေရိကန်လွှတ်တော်ကအချက်လက်စုံစမ်းရေးအဖွဲ့ဖွဲ့ပြီးထိုင်းမြန်မာနဲ့အိန္ဒိယမြန်မာနယ်စပ်ကဒုက္ခသည်တွေအခြေအနေကိုစုံစမ်းဖို့ကိုလည်းသူကတိုက်တွန်းခဲ့ပါတယ်ရိုဟင်ဂျာအရေးနဲ့အမျိုးသမီးအရေးတက်ကြွလှုပ်ရှားသူမတ်ဝေဝေနုကလည်းအမေရိကန်အစိုးရအနေနဲ့အာဆီယံဘုံသဘောတူညီချက်၅ရက်ထက်တာလွန်တဲ့မဟာဗျူဟာချမှတ်လှုပ်ဆောင်တင်ကြောင်းတိုက်တွန်းခဲ့ပြီးအနာဂတ်မှာဖက်ဒရယ်ဒီမိုကရေစီရခဲ့ရင်မြန်မာနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးနိုင်ဖို့သူကအခုလိုတိုက်တွန်းသွားပါတယ်
In this context, US must also support the Burmese political leaderships in their effort to
ဒီလိုအခြေအနေတွေမှာအနာဂတ်မှာ Federal Democracy ရခဲ့ရင်မြန်မာနိုင်ငံရေးခေါင်းဆောင်တွေအနေနဲ့ဘာသာရေးလွတ်လပ်ခွင့်ကိုအကာအကွယ်ပေးဖို့အမေရိကန်အနေနဲ့ပံ့ပိုးပေးရပါမယ်။ဒီလုပ်ငန်းစဉ်တွေမှာမြန်မာတမိုင်းမှာအရင်တုန်းကဖြစ်ခဲ့သလိုရိုဟင်ဂျာမွတ်စလင်တွေကိုဘေးဖယ်ထားတာမျိုးမဖြစ်စေရပါဘူး။အမျိုးသားညီညွတ်ရေးအစိုးရ NUG နဲ့အမျိုးသားညီညွတ်ရေးအတိုင်းပင်ခံကောင်စီတို့ကလည်းသူတို့ရဲ့အုပ်ချုပ်ရေးနဲ့ခေါင်းဆောင်မှုအပိုင်းမှာဒီအဖွဲ့တွေကိုလည်းပါဝင်စေသင့်ပါတယ်
။ Yusuf Okata Nuri Takel, Du Okata Abraham Cooper နဲ့ကော်မရှင်နာစတီဗင်ရှနက်နဲ့တို့ကလည်းအဖွင့်မိန်ကွန်းပြောကြားပေးခဲ့ပါတယ်။မြန်မာနိုင်ငံမှာဘာသာရေးလွတ်လပ်ခွင့်အခြေအနေဆိုးရွားနေတဲ့အတွက်အထူးစိုးရိမ်ရတဲ့နိုင်ငံများစီးရင် CPC မှာဆက်လက်ထည့်သွင်းထားပြီးစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းအရက်သား 3,000 လောက်တေဆုံးစေခဲ့ပြီးနိုင်ငံတော်ကကြေးရွာတွေဘာသာရေးအဆောက်အုံတွေကိုဖျက်ဆီးမှုတွေအတွက်စစ်တပ်ဘက်ကတာဝန်ယူမှုတာဝန်ခံမှုရှိလာစေရေးနိုင်ငံတကာကဆောင်ရွက်ကြဖို့ဘာသာရေးလွတ်လပ်ခွင့်ဆိုင်ရာကော်မရှင် Yusuf ကစေအနာသိမ်းမှုနှစ်နှစ်ပြည့်အဖြစ်ကြေညာချက်ထုတ်ပြန်တိုက်တွန်းထားပါရယ်ခင်ဗျာ